ားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်များရဲ့ပြောကြားချက်များနဲ့ထုတ်ပြန်ကြေညာချက်များကညွှန်ပြနေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်အာဏာသိမ်းချိန်ကလေးကဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုအကျဉ်းချုပ်ထဲပြောင်းရွှေ့လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတက်ဖင်ဒူဂျာရစ်ကနယူးယောက်ယုံချုပ်မှာပြုလုပ်တဲ့ပြီးခဲ့တဲ့ဂျာတာပရီနေကသတင်းစာရှင်းလင်းပွဲမှာအခုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်မိပါတယ်ဒေါအောင်ဆန်းစုကြည်သာမကတမရအနေနဲ့တခြားနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့တောင်းဆိုမှုတွေကိုဆန့်ကျင်တဲ့လှုပ်ရက်ပါလို့စစ်ကောင်စီရဲ့လှုပ်ရက်ကိုဝေဖန်ပြောဆိုခဲ့ပါတယ်မလေးရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကလည်းအရှိတောင်အခြားနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်အပေါ်ဖိအားတိုးမြင့်မပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေဆုံးရှုံးရပြီးအတ္တိဒုက္ခတွေပိုပြီးခံစားကြရလိမ့်မယ်လို့သတိပေးလိုက်တဲ့အကြောင်းကိုဂျွန်လ23ရက်နေ့က VOA ကထုတ်လွှင့်ခဲ့ပါတယ်တွမ်အန်ဒရူးစ်ကအချိန်တွေပိုယူပြီးထိရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပိုပြီးတေကြေကြရပါလိမ့်မယ်လူတွေပိုပြီးဒုက္ခရောက်ကြပါလိမ့်မယ်မြမပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားဖို့မဖြစ်နိုင်ပါဘူးလို့ဆိုရင်တကြီးတတိပေးခဲ့ပါတယ
်ဆရာနာသိင်းပြီးနောက်ပိုင်းအကြက်တဲတွေကြုံနေရတဲ့မြန်မာနိုင်ငံချင်းဤဟာဒေတာရင်းကိုပါရိုက်ခတ်မဲ့အန်ရီရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းကြဖို့လိုအပ်ကြောင်းကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေဟာနိုင်ငံနယ်နိမိတ်တွေကိုကျော်လွန်တက်ရောက်ရိုက်ခတ်လာနိုင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue အာရှလုံခြုံရေးညီလာခံမှာပြောကြားခဲ့ပါတယ်ဒါအပြင်နော်လင်းဟေဇာကအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုသာလွတ်လပ်စွာအသုံးချခွင့်မရဘူးဆိုရင်တော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေဟာပိုပြီးကျယ်ပြန့်လာမယ်စစ်တပ်ဟာအင်အားအလွန်ကျော်ဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရက်သားတွေပေါ်မှာအပြင်းထန်တိုက်ခိုက်နေတယ်လို့ခုခံတိုက်ခိုက်နေသူတွေကလည်းတုံ့မြင့်ချေမှုန်းနေပါတယ်ဝေဟင်ကနေဘုံကျဲတိုက်ခိုက်တာတွေကလည်းအသုံးပြုနေတယ်အရက်ဖက်အဆောက်အုံတွေနဲ့ကြေးရွာတွေမိရှို့ဖျက်ဆီးခံနေရပြီးနိုင်ငံတွေအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေလည်းတိုက်ခိုက်ခံနေရတယ်လို့ကုလသမဂ္ဂထွေထွေညီလာခံရဲ့အလွတ်သဘောတင်ပြဆွေးနွေးပွဲမှာဂျွန်လ23ရက်နေ့ကတတိပီပြောကြားခဲ့ပါတယ
်။နိုလင်းဟေဇာကမြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေတာကိုလည်းအလေးထားတင်ပြခဲ့တာတွေ့ရပါတယ်။သိန်းနဲ့ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာလူဦးရေရဲ့၄ပုံတပုံဖြစ်တဲ့လူပေါင်း 14.4 သန်းဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းထောက်ပြပြောဆိုခဲ့ပါတယ် UNHCR ကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုက္ခသည်အရေးအတွက်ဇက်တိုက်မြင့်တက်လာနေတယ်အခုဆိုရင်အိုးအိမ်စွန့်ခွာရသူဒုက္ခသည်အရေးအတွက်ဟာ 1.2 သန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်စစ်ပွဲအကြမ်းဖက်မှုပဋိပက္ခဒါမှမဟုတ်ဖိနှိပ်ချုပ်ချယ်မှုနိုင်ငံတကာအကာအကွယ်လိုအပ်ချက်တွေကြောင့်ကမ္ဘာတလွားထွက်ပြေးနေရတဲ့ဒုက္ခသည်28သန်းကျော်ရှိတယ်။စီးရီးယားကတော့ဒုက္ခသည်အများဆုံးဖြစ်ပြီးအာဖဂန်နစ္စတန်၊ကွန်ဂိုတောင်ဆူဒန်နဲ့မြန်မာနိုင်ငံတို့ဟာဒုက္ခသည်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီရဲ့ပြောခွင့်ရရှာဗီယာမန်ထူးကဂျနီဗာမှာပြောကြားခဲ့ပါတယ်။
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ဒီယာအဖွဲ့ WIWM အဖွဲ့ကြီးကလည်းမြန်မာစစ်ကောင်စီရဲ့တေတံချမှတ်တဲ့လုပ်ရက်ဟာနိုင်ငံတကာရာဇဝတ်မှုမြောက်နိုင်တယ်လို့ဂျွန်လ20ရက်နေ့ကပြောကြားလိုက်ပါတယ်။မျှတစွာတရားစီရင်နိုင်ဖို့လိုအပ်တဲ့အခြေခံအချက်တွေနဲ့မကိုက်ညီပဲတေတံပေးတာဒါမှမဟုတ်ဖမ်းဆီးချုပ်နှောင်တာမျိုးဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်စစ်ရာဇဝတ်မှုတွေကိုကျူးလွန်ရာရောက်စေတယ်လို့လည်း WIWM ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်တဲ့88မျိုးဆက်ခေါင်းဆောင်ဦးကျင်မီနဲ့ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်တို့အပါအဝင်လူလေးဦးကိုအများရှိမောက်မှာစစ်ဆေးကြားနာမှုမလုပ်ဘဲစစ်ခုံရုံးကနေတေတံကျိုးမိတ်ချမှတ်လိုက်တဲ့အကြောင်းဂျွန်လ3ရက်နေ့မှာ မြန်မာစစ်ကောင်စီကကြေညာခဲ့တယ်လို့ WIWM ကြေညာချက်ကဆိုပါတယ်စစ်ကောင်စီရဲ့အခုလုပ်ရဟာနိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးဖောက်ရာရောက်နေတယ်လို့ပြစ်မှုကျူးလွန်ခဲ့တယ်ဆိုပြီးဆွဆွဲခံထားရတဲ့လူပုဂ္ဂိုလ်တွေရဲ့အခြေခံရပိုင်ခွင့်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ
်ကုလသမဂ္ဂမှာလူလေးဟင်စာတင်ပြခဲ့တာကိုကောက်နှုတ်ပြီးဖော်ပြရရင်မြန်မာနိုင်ငံရဲ့ပဂတိအခြေအနေဟာလူမှုရေးနဲ့စီးပွားရေးအခြေခံအဆောက်အုံတွေပြိုလဲမဲ့အန္တရာယ်ရှိနေပါပြီ။နိုင်ငံလူ့ရေးရဲ့တဝက်ဟာဆင်းရဲမွဲတေမှုနဲ့အတူနေထိုင်နေကြရပြီးလက်နက်ကင်ပဋိပက္ခကပြည်သူတွေရဲ့နေ့စဉ်ဘဝဖြစ်နေတယ်။စစ်ကောင်စီက2022ခုနှစ်ကိုငြိမ်းချမ်းရေးနှစ်လို့ပြောဆိုနေပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်ဒီမိုကရေစီတော်လှန်ရေးအင်အားစုတွေကိုဘေးဖယ်ထားတယ်။2023ခုနှစ်မှာစစ်ကောင်စီကလုတ်ပေးမယ်ဆိုတဲ့ရွေးကောက်ပွဲဟာနိုင်ငံရေးအင်အားစုအားလုံးဒီမိုကရေစီနီးလန်းကြမျှမျှတတဒန်းတူရည်တူပါဝင်ခွင့်ကင်းမဲ့နေတာကြောင့်လက်တွေအကောင့်တွေဖော်ဖို့မဖြစ်နိုင်တယ်လို့ဒီရွေးကောက်ပွဲကြောင့်တိုင်းပြည်ထဲမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေပဲကျယ်ပြန့်နေဆိုင်လာလိမ့်မယ်။တိုင်းပြည်ကိုကိုစားပြုတဲ့အင်အားစုအားလုံးပါဝင်ဖြည့်ရှင်းခွင့်ရရေးကိုအကောင့်ထဲပေါ်နိုင်မှမြမနိုင်ငံရေးအကြက်တဲဖြည့်ရှင်းနိုင်မယ်ကုလသမဂ္ဂနဲ့အာဆီယံအဖွဲ့လက်တွဲညီညီဆောင်ရွက်နိုင်ဖို့အရေးကြီးတာကိုထောက်ပြထားပြီးလူသားချင်းစာနာထောက်ထားမှုအရထိထိရောက်ရောက်ကူညီနိုင်ရေး Humanitarian Intervention ဆိုတဲ့ရည်ရွယ်ချက်နဲ့အင်အားစုအားလုံးပါဝင်တဲ့လုပ်ငန်းစဉ်တရားဖော်ဆောင်ဖို့လိုအပ်နေတယ်လို့ဆိုကြောင်းပါခင်ဗျာ